2016အကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ဖက်ချမ်းဒေသမှာစစ်တပ်အပါအဝင်လူညုံရေးတပ်ဖွဲ့ဝင်တွေကိုရုတ်သိမ်းခဲ့တာဟာအချိန်ဆောလွန်တယ်လို့ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌကပြောပါတယ်။မောင်နှောဒေသနဲ့ရသေးတောင်စတဲ့နေဆက်ဒေသတွေမှာယာယီမှုနဲ့ကြေးရွာအုပ်ချုပ်ရေးမှုစတဲ့သူတွေအသက်ခံရတာကိုကြည်ပြီးသူကပြောဆိုလိုက်တာပါ။ဒါပေမဲ့လိုအပ်ချက်ကြောင့်သာဒီလူညုံရေးတပ်တွေကိုပြန်ရုတ်သိမ်းတာလို့သုံးသပ်သူတွေလည်းရှိနေပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြကြပါမယ်။ရခိုင်ပြည်နယ်မြောက်ဖက်ချမ်းမောင်နှောဒေသကနေကြားဆောက်ရဲစခန်းတွေကို2016အောက်တိုဘာ9ရက်နေ့ကဘင်္ဂလီအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာပါ။ဒါကြောင့်တပ်မတော်နဲ့ရဲတပ်ဖွဲ့ပူးပေါင်းပြီးမောင်နှောဒေသတဝိုက်နေမြေရှင်းလင်းရေးလုပ်ခဲ့တာဖြစ်ပါတယ်။အဲ့ဒီနေမြေရှင်းလင်းရေးဖြစ်စဉ်အတွင်းလူအခွင့်အရေးချိုးဖောက်မှုရှိခဲ့တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူအဖွဲ့အစည်းတွေကစွပ်စွဲဝေဖန်နေကြပါတယ်။အဲ့ဒီနောက်ပိုင်းမှာမောင်နှောဒေသနဲ့တဝိုက်လုံညုံရေးတပ်တွေကိုပြန်လည်ရုတ်သိမ်းပြီးနောက်မှာမောင်နှောရဲတပ်တောင်စတဲ့နေဆက်ဒေသတွေမှာရန်အိမ်မှုနဲ့ကြေးရွာအုပ်ချုပ်ရေးမှုစသည်တွေအသက်ခံရတာမျိုးရုတ်တရက်ပျောက်ဆုံးသွားတာမျိုးရှိသလိုဒေသခံတချို့လည်းအသက်ခံရတာမျိုးရှိကြောင်းနိုင်ငံတော်အတိုင်ပင်ရုံးကမကြာခဏဆိုသလိုသတင်းတွေထုတ်ပြန်ခဲ့ပါတယ်။မောင်နှောပါဝင်နေဆက်မှာအခုလိုအခြေအနေမတည်ငြိမ်ဖြစ်ရတာဟာစစ်တပ်အပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအချိန်ဆောပြီးပြန်ယူသိမ်းခဲ့တာကြောင့်ဖြစ်တယ်လို့ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကရှင်းပြပါတယ
်။ဆိုးသွားတယ်လို့ပြောလို့ရတာပေါ့။နိုင်ငံတကာဖက်ကပရက်ရှာပေးလို့တက်မလို့ရဲ့လုံခြုံရေးစီးကိုနောက်ကိုဆုတ်လိုက်တဲ့သဘောကိုဒီမေယူယိုမှာအတွင်းထဲမှာတက်မလို့ရဲ့လှုပ်ရှားမှုညှို့သွားတာပေါ့ operation area မဟုတ်လိုက်တဲ့အခါမှာဆိုတော့အချိန်မရွေးနေရာပေါင်းများစွာမှာအကြမ်းဖက်ဖွဲ့စည်းတွေကညအမှောင်ကိုဖျက်ပြီးမှနော်နေဆက်တစ်ချောက်လုံးမှရှိတယ်အကြမ်းဖက်ဖွဲ့စည်းတွေအဲ့လိုကျမ်းဖက်ဖွဲ့စည်းတွေဒီဂျောမမှာမခိုအောင်နိုင်အောင်တက်မလို့ရဲ့လှုပ်ရှားမှုကရှိနေဖို့လိုအပ်တယ်
လိုအပ်ချက်ကြောင့်သာဒီလုံညုံရေးတပ်တွေကိုတက်မတော်ဒါမှမဟုတ်အစိုးရကပြန်လည်ရုတ်သိမ်းလိုက်တာဖြစ်နိုင်တယ်လို့အမေရိကန်ပြည်ထောင်စုရောက်မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကပြောပါတယ
်။လုံညုံရေးတပ်ဖွဲ့တွေရုတ်တယ်ဆိုတော့အမိန်ပေါ့အမိန်စစ်စစ်မှုပေါ့ဒီဟာကဘယ်ကလာသလဲဟိုအစိုးရနဲ့ပဲဆိုင်သလားသို့မဟုတ်နေဆက်ရေးရာလုံညုံရေးဝန်ဌာနနဲ့ပဲဆိုင်သလားသို့မဟုတ်တက်မတော်ကပဲဆိုင်သလားတော့တိတိကျကျမသိဘူးသို့တော့အဲ့ဒါဆိုင်တဲ့အဖွဲ့အစည်းတို့မှအမိန့်ပေးနိုင်တဲ့ပုဂ္ဂိုလ်ကသူ့အနေနဲ့အကောင်းဆုံးဖြစ်မဲ့ထင်လို့ဆုံးဖြတ်တာလို့ပဲကျွန်တော်တို့ဟိုနားလဲပါတယ်ခင်ဗျ
မောင်နှောနဲ့နေဆက်ဒေတာတဝိုက်မှာဒေတာကန်ဒီကိုတပ်ဖြတ်မှုတွေမကြာခဏဆိုသလိုဖြစ်ပေါ်နေတာဟာနိုင်ငံရေးရည်ရွယ်ချက်တစ်ခုရှိပုံရတယ်လို့ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကသုံးသပ်ပါတယ
်အခုလိုတရားဥပဒေမစိုးမိုးဘူးစိုးမိုးအောင်စိုးရမဆောင်ရွက်နိုင်ဘူးဆိုရဲပုံရိပ်ဖြစ်အောင်ဒီကျန်းပတ်ပုစီကလှုပ်ရှားမှာပဲအဲ့ဒီခါမှာတရားဥပဒေစိုးမိုးနိုင်မယ်သူရဲ့အင်အားရဖြစ်တဲ့ရက်ကြီးတွေရဲ့ဥက္ကဋ္ဌတွေစေရင်ကောင်းရရင်ကောင်းတွေကိုတက်ဖြတ်နေဦးမှာပဲအစိုးရကိုကူညီတဲ့မိသားစုတွေကိုတက်ဖြတ်ချင်းချောင်းနေဦးမှာအဲ့ဒါမှပဲတရားဥပဒေမစိုးမိုးဘူးဆိုတဲ့သဘောဖြစ်တဲ့သူတို့ဘက်ကပြောလိုတဲ့ပုံရိပ်နိုင်ငံတကာဘက်ကသတင်းကြပြီးကမှနိုင်ငံတကာကြီးကြပ်တဲ့နော်ဒါစစ်ဇုံတစ်ခုဖော်ဖို့လိုအပ်တယ်ဆိုတဲ့သူတို့လိုချင်တဲ့နိုင်ငံရေးရည်မှန်းချက်နဲ့ပေါင်းနိုင်တာပေါ့
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ရခိုင်ပြည်နယ်မြောက်ဖက်ချမ်းမှာတရားဥပဒေစိုးမိုးမှုရှိဖို့နဲ့ပြည်ထောင်ကလျှော့ချနိုင်ရေးဒေသဖွံ့ဖြိုးအောင်လုပ်ဖို့ဘတ်ဂျက်လိုအပ်ပေမဲ့ရခိုင်ပြည်နယ်ကရရှိတဲ့ဘတ်ဂျက်ဟာအလွန်နည်းနေတယ်လို့ဒေါက်တာအေးမောင်ကထောက်ပြပါတယ
်နိုင်ငံတော်တစ်ခုရဲ့ဘတ်ဂျက်90ရာခိုင်နှုန်းချိုချိုလောက်ကပြည်ထောင်စုကပဲသုံးလို့ပြ။ဒါနဲ့ဆရာခိုင်နှုန်းအောက်ကိုပဲတိုင်းနယ်သားကြီးပြည်နယ်စစ်လက်ကူကိုညှပ်ပေးတာပေါ့။အဲ့ဒီမှာလည်းပဲရတဲ့ဘတ်ဂျက်ဟာအမတန်နည်းတယ်။အရာဝတီတိုင်းရန်ကုန်တိုင်းမန္တလေးတိုင်းကအများကြီးယူသွားတာပေါ့ရခိုင်ဆိုရင်ပြီးခဲ့တဲ့2015-16မှာ145ဘီလီယံလောက်ရတာပေါ့ဒီ2016-17 NLD ဆိုရပထမကာလမှာဆိုရင်သူ့ချက်တောင်ယူသွားတယ်142ဘီလီယံလောက်ပေးရသွားတယ်အဲ့ဒါကြောင့်ကျွန်တော်တို့ပြည်ထောင်စုရဲ့ဘတ်ဂျက်ကိုညှပ်သွားအောင်90ရခိုင်နှုန်းလောက်ကိုပြည်ထောင်စုကြီးကတော့ကျန်တဲ့90ရခိုင်နှုန်းကိုတိုင်းဒေသကြီးပြည်နယ်စစ်လေးခုလောက်ကိုညှပ်ပေးဒါမှပဲနော်ပြည်နယ်ဆိုရတိုင်းဆိုရတွေဟာသူရဲ့တရားဥပဒေစိုးမိုးမှုနဲ့နေမြေတည်ဆောက်မှုပေါ့ဗျာနိုင်ငံနေနေလုံနိုင်မယ်ဆိုရင်အများပြောနေကြတဲ့ဘ ਹੁ ချုပ်ကွယ်မှုကိုချိုးချစေခြင်းနဲ့တော့ကျွန်တော်တို့မှာရှိပါတယ
်2016ခုနှစ်အောက်တိုဘာမောင်နှောဒေသအကြမ်းဖက်တိုက်ခတ်ခံရမှုနောက်ပိုင်းလူညုံရေးတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်သူတွေကြေးရွာအုပ်ချုပ်ရေးတာဝန်ရှိသူတွေနဲ့သတင်းမီဒီယာတွေကိုတွေ့ဆုံဖြေကြားသူတွေဟာမကြာခဏဆိုသလိုတပ်ဖြတ်ခံရကြောင်းသတင်းတွေမှာဖော်ပြကြပါတယ်မောင်နှောနဲ့ဘူးတိတော်မြို့နယ်တွင်မှာညမထွက်ရအမိတ် 144 ထုတ်ပြန်ထားတာကိုနောက်ထပ်နှစ်လထပ်မံတိုးမြင့်လိုက်ကြောင်း နိုင်ငံတော်အတမင်ငံယုံက2019ဇွန်လ10ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ